ဒီကနေ့မြန်မာနိုင်ငံကိုရောက်ရှိလာတဲ့မြန်မာအရေးဆိုင်ရာအာဆီယံအထူးတန်တမန်ပရက်စခွန်းနဲ့ MCA လက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့တို့တွေ့ဆုံဖို့ရှိနေပါတယ်။အဲ့ဒီဆွေးနွေးပွဲမှာတော့ EAO တွေဘက်ကအရက်သားတွေကိုအကာအကွယ်ပေးရင်းနဲ့နိုင်ငံရေးဆွေးနွေးပွဲမှာတက်ဆိုင်သူအားလုံးပါဝင်ရေးကိစ္စတွေကိုအလေးထားဆွေးနွေးဖို့ရှိနေပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုငင်းချမ်းပြောပြပေးပါရှင်
။မြန်မာအရေးဆိုင်ရာအာဆီယံအထူးတန်တမန်ဖြစ်တဲ့ကမ်ဘောဒီးယားနိုင်ငံသားရဲ့ဝန်ကြီးပရက်ဆွန်ခွန်ရဲ့ဒုတိယမြောက်မြန်မာနိုင်ငံခရီးစဉ်မှာတိုင်းဒါလက်နက်ကိုင်အဖွဲ့တွေနဲ့ဇူလိုင်လ1ရက်နေ့နေပြည်တော်မှာတွေ့ဆုံဖို့ရှိပါတယ်။ဒီတွေ့ဆုံဆွေးနွေးပွဲကို NCA အပြည့်ရစာချုပ်လက်မှတ်ရေးထိုးထားတဲ့ EAO ခုနှစ်ဖွဲ့ရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPSC အဖြစ်စူးစီးတက်ရောက်မှာဖြစ်တဲ့အကြောင်း PPSC ပြောရေးဆိုခွင့်ရှိသူနိုင်အောင်မငေးကပြောပါတယ်
ဒီဘက်အစိုးရကနေပြီးတော့တပွဲချင်းပူတဲ့ဖိတ်ကြတယ်ဒါမှကျွန်တော်တို့တောက်ဘက်ကတော့ PPSC ပုံစံနဲ့စစ်စစ်ကြီးနဲ့ဖိတ်ကြတာပေါ့လေ PPSC နဲ့တက်လာတာအစီအစဲကလည်းကျွန်တော်တို့ရဲ့ဒီသူပေါင်းဆက်ဆက်ရဖွဲ့ဖြစ်တယ်လေသူဖတ်ပါစီခုနဖွဲ့ပေါ့
PPSC အနေနဲ့အဓိကဆွေးနွေးဖို့ရည်ရွယ်ထားတဲ့အချက်တွေထဲမှာအရသားတွေအကာအကွယ်ပေးရေးနဲ့အားလုံးပါဝင်နိုင်ရေးကိစ္စတွေပါဝင်ကြောင်းနိုင်အောင်မငေးကဆက်ပြောပါတယ
်ကျွန်တော်တို့ရဲ့ဒီရက်ဒီချက်တွေဒီအစီအစဉ်တရာ၃ချက်ရှိမယ်ကျွန်တော်ငကြီးညီမချက်တွေရှိမယ်အဲ့ဒါကိုကျွန်တော်ပြောမယ်နော်ဒါအစီအစဉ်ရဲ့သဘောတူချက်ပေါ်မှာကျွန်တော်သဘောထားတွေပြောမရှိတတ်တာကျွန်တော်ဒီ civil and protection piece ပေါ်နိုင်တာကိုလည်းကျွန်တော်စာပြီးပြီးပြောမှာပေါ့ခင်ဗျအဲ့တော့ဒီအလုံးပတ်ဝန်းကြီးကိစ္စမှာဒီလည်းတော့ကနာကနေမျိုးချင်းစင်ဖို့လေအစီအစဉ်ကနေဝိုင်းဝန်းတိုက်တော့ပြောကြပြီးတော့လည်းကျွန်တော်ပြောသွားမယ်ဒါအဓိကဥစားသူတော့ပေါ့
အသေးစိတ်အချက်အလက်တွေကိုတော့မနှက်ဖြန်မှပြန်လည်ညှိနှိုင်းဖို့ရှိနေကြောင်းပြောပါတယ် NCA လက်မှတ်ရေးထိုးထားတဲ့ EAO 10ဘွဲ့မှာဒီ9ဘွဲ့ကစစ်ကောင်စီဖိတ်ခေါ်တဲ့ငြိမ်းချမ်းရေးဆွေးနွေးဘွဲ့ကိုလက်ခံထားတဲ့အဖွဲ့တွေဖြစ်ပါတယ်ဒီအဖွဲ့တွေထဲမှာရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS မွန်ပြည်သစ်ပါတီ NMSP ကရင်ငြိမ်းချမ်းရေးကောင်စီ KNU KNLA PC ရခိုင်ပြည်လူမျိုးရေးပါတီ ALP ဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKBA ပို့မျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNL နဲ့လာဟုဒီမိုကရက်တစ်အစည်းအရုံး LDU တို့ပါဝင်ပါတယ်။ငြိမ်းချမ်းရေးဆွေးနွေးပွဲကိုလက်ခံထားတဲ့ NCA လက်မှတ်မရေးထိုးထားသေးတဲ့အဖွဲ့၃ဘွဲ့တွေကဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSP ကတော့တက်ရောက်ဖို့မသေးကြကြောင်းလာချိုးဆက်ဆံရေးယုံတာဝန်ခံဦးညီရန်ကပြောပါတယ်
။အဲဘာမှတော့ပြောတာမကြောက်တော့ဌာနချုပ်ကနော်အဲစိတ်တာမစိတ်တာတွေရတယ်အဲ့လိုတွေဘာမှပြောတာမကြောက်တော့
ကျန်းနှစ်ဖွဲ့ဖြစ်တဲ့ NDA မိုင်းလာနဲ့ SSPP ရှမ်းပြည်တိုးတက်ရေးပါတီတို့ကိုတော့ဆက်သွယ်လို့မရသေးပါဘူးစစ်ကောင်စီဥက္ကဋ္ဌကဖိတ်ခေါ်တဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကိုမတက်ရောက်ခဲ့ကြတဲ့ EAO ရှစ်ဖွဲ့ကအာဆီယံတန်တမန်တွေနဲ့ဆွေးနွေးပွဲမှာပါဝင်ကြမှာမဟုတ်ပါဘူးအာဆီယံအထူးတန်တမန်ကပြီးခဲ့တဲ့မတ်လအတွင်းမြန်မာနိုင်ငံကိုပထမဆုံးကြိမ်လာရောက်ခဲ့ပါတယ်အဲ့ဒီခရီးစဉ်မတိုင်မီမှာဖမ်းဆီးထိန်းသိမ်းခံထားရတဲ့နိုင်ငံတော်အတိုင်ပင်ခံဒေါက်အောင်ဆန်းစုကြည်နဲ့တွေးဆောင်ဝင်ရဖို့ကမ်းလှမ်းခဲ့ပေမဲ့စစ်ကောင်စီဘက်ကလက်မခံခဲ့သလိုအခုခီးစဉ်မှာလည်းတွေးဆောင်ဝင်ပေးဖို့မရှိပါဘူးမြမအရေးနဲ့ပတ်သက်ပြီးအာဆီယံကချမှတ်ထားတဲ့ဘုံသဘောတူညီချက်၅ချက်ရှိပြီးတော့အဲ့ဒီထဲမှာအကြမ်းဖက်မှုတွေရပ်တန့်စေရေးငြိမ်းချမ်းစွာအပြူသဘောဆောင်ဖြေရှင်းနိုင်ရေးလူသားချင်းစာနာမှုအကူအညီတွေပေးအပ်ရေးနဲ့တက်ဆိုင်ရာပါဝင်ပတ်သက်သူတွေအားလုံးနဲ့တွေးဆောင်ဝင်ရရေးဆိုတဲ့အချက်တွေပါဝင်ပါတယ်ဒါပေမဲ့ဒီဘုံသဘောတူညီချက်၅ချက်ဟာတနှစ်ကျော်ကာလအထိအကောင့်ထဲမပေါ်လာတဲ့အတွက်လဲဝေဖန်ထောက်ပြတာရှိနေပါတယ်ခင်ဗျာ